ကျွန်တော်ဝင်းမြတ်ပါမြန်မာနိုင်ငံမှာဆီယနာသိမ်းဘူကိုဆန့်ကျင်သူတွေပေါ်လုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်နေနေမှုတွေကြောင့်တိခိုက်ပြီးဆုံးမှုတွေတိုးလာနေပေမဲ့လည်းဆန္ဒပြလို့ရှားမှုတွေကတော့နေရောညပါအရှိန်မြင့်နေတဲ့ဖြစ်ပါတယ်စနေနေ့တုန်းကမန္တလေးမြို့ပါဝင်နေရာတော်များများမှာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံသူတွေရှိခဲ့ပေမဲ့လည်းညဘက်မှာပါဆန္ဒပြပွဲတွေဆ ွဲ့ဝင်ကိုတန်းမြတ်စုက
ဒီစိတ်မမှလုပ်တဲ့ဟာကလည်းကျွန်တော်ပေါ့စင်နေတဲ့ကော်မတီရအထိုင်တဲ့ပိတ်ပေါ့စတာတပိတ်ကတော့ကိုကွဲမှာစတယ်အဲကျွန်တော်ဆယ်နာရီထိုးကနေမှာကျွန်တော်တို့လူစုခွဲလိုက်တယ်ပေါ့ခဏပဲဆိုတော့အဲ့ချိန်မှာ top shot ဒီ nick in top shot ပြတ်ထက်တာ၄နိုင်လောက်ထိဖြစ်တာတနေ့ဝန်းပြတ်တာအဲ့တော့လူလည်းတော်တော်များများထိတယ်အဲ့တော့အကုန်လုံးရက်ကွက်နေပြီသူတွေများတယ်ဒါပေမဲ့ချက်ပြီးတော့လည်းသိဆုံးဖို့ကရှိဦးမနဲ့တွေ့တင်တန်ဟာပြင်းပြင်းထန်ထန်ရတာလည်းများတယ်လူရောက်30ကျော်နေပေါ့အရင်စိုးရင်ထိတ်လန့်ဖို့တော်တော်ကောင်းပါ
မနေ့ကဒီမန္တလေးဖြုတ်ခွဲခဲ့မှုမှာထူးခြားခဲ့ပုံကိုလည်းကိုတမ်းမြတ်စိုးက
သူတို့ကပထမဇီးဒုတိယဇီးတွေဗာရင်းညာလူလူခွဲဖို့ကိစ္စတွေနဲ့မပြောတော့ဒီဆန္ဒပြတဲ့လူထဲကတန်ဟာရတဲ့သူများတယ်သိဆုံးတဲ့သူကတယောက်ပဲရှိတယ်ပေါ့နော်ဒါပေမဲ့ဒီရက်ကွက်နေပြီသူတွေဒီပိုက်ကြီးကဒီကိုဝင်ဆောင်လူတွေတော်လည်းပါမယ်ပေါ့နော်အဲ့ဒီသွားတဲ့မြို့သမီးကဒီကျောင်းသူကျောင်းသားတွေပေါ့နော်ဒီခိုလုံခွဲအိမ်မှာပေးလိုက်အဲ့ဒါကိုအိမ်ကိုဖွင့်တဲ့ပြီးတော့မှတနက်နဲ့ကောင်းကိုတိတ်ပြီးတော့ပြစ်သွားတယ်တို့ကျွန်တော်တို့ဒီပြင်းပြင်းတွေ့ရတဲ့သူတွေပြောတယ်ပြီးတော့တန်ငါတွေကဆိုလို့တပါပါတယ
်ဒါပေမဲ့အခုလို၄ဘက်ဖြစ်ခတ်ဖြုတ်ခွင်းခံရချိန်မှာဖြစ်ပေါ်လာတဲ့ညဘက်ဆန္ဒပြပွဲတွေရဲ့ထူးခြားပုံကိုလည်းကိုတမ်းမြတ်စုက
ညသပိတ်တွေကတော့တောက်လျှောက်တော့ရက်ွက်တွေတဲတော့ထွက်နေကြတယ်ပဲဒီကဝန်ထဲကျောင်းအထိမ်းမှလုံရင်ကနေပြီးတော့စတာပြလာတယ်ပေါ့နော်အဲ့ပြောမှာမပူပြတဲ့ရောက်မှုကြီးဆိုတာစံကြောင်းကမှလည်းညပိုင်းခွင့်မိတဲ့ကိစ္စလေးတွေဖြစ်တဲ့အချိန်မှာပူပြီးတော့ညသပိတ်ကပူပြီးတော့အတန်ကျဲလောင်စွာနဲ့ထွက်လာတာပါဗျာဒီအခုလိုညသပိတ်တွေကအင်အားအလုံးရင်းနဲ့ရက်ွက်လိုက်တွေပေါ်လာတဲ့ကိစ္စအင်မတန်အန်ဒီရလည်းနေတယ်လူတိုင်းလည်းမိဘလည်းကိုယ့်ရက်ွက်ကိုဖြစ်တော့ပေါင်းလို့ရနေတဲ့အတွက်ဒါအင်မတန်အတက်ဝန္ဒရာတစ်ခုပါပဲခင်ဗျာ
ဒါအပြင်ရန်ကုန်မှာညသပိတ်ကိုချိတ်ဆက်ကွင်းရတွေမှာဥဆောင်ပါဝင်နေတဲ့ကိုဟင်းရာစာကလည်းစာလှုပ်လာခဲ့ပုံကို
အမြင်လုံးမျိုးနဲ့ညတစ်ခုပေါ့နော်အဲ့မှာပါခဲ့တယ်။ကျဆုံးသွားတဲ့သူတွေဆူတောင်းနေစီစဉ်လောက်ကြတယ်ပေါ့နော်။ဒီကြော်တဲ့နေ့တိုင်းနဲ့ပတိယနေ့ဆူကြတယ်ပေါ့ဒီပစ္စာတို့ဒီဆောင်းနိုင်လေးထုံရဲ့ကျွန်တော်ဆူတောင်းတဲ့ပုံစံမျိုးအခုနှစ်ညသုံးညလောက်ရှိပြီပေါ့
။အခုလိုရန်ကုန်ညဆန္ဒပြပွဲတွေမှာပါဝင်လာတဲ့ရန်ကုန်စစ်တပ်ကတို့နဲ့ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်ကတော့ဒီစဉ်းစားချက်ကို generation C မျိုးဆက်တစ်ကစလိုက်ပုံရဲ့ထိရောက်ပုံကို
ဒါလည်းဟိုလူငယ်ရေးရှာနေပြီးတော့စားတယ်ပေါ့နော်ဒါပေမဲ့တကယ်ပါဝင်လာတဲ့ခါကျတော့ဒါလူကြီးလူငယ်တွေအကုန်လုံးတော်များများပါဝင်လာနိုင်ကြတာတွေ့တယ်ဗျကျွန်တော်တို့ကညာဘက်တွေမှာချင်းချောက်ခံနေရတယ်အဲ့တော့ကျွန်တော်တို့ဒီညာဘက်တွေမှာဒီညာသပိတ်တွေဆင်နွှဲခြင်းအပြင်လူတွေရဲ့အကြောက်တရားကိုလည်းအတော်တန်ရော့သွားမယ်ကျွန်တော်တို့ဘက်ကလည်းလှုပ်ရှားပူလွယ်တာပေါ့နော်ဟိုကျွန်တော်တို့ကအမှောင်အားယူပြီးတော့မှအပြောက်ကြားစနစ်နဲ့ပြန်ပြီးတက်ဆုပ်ကြတယ်
။ဒါအပြင်မန္တလေးကကိုတမ်းမြတ်စိုးကလည်းဒီညသပိတ်ရဲ့အာသာချက်ကို
ဒီကောင်ကလမ်းကြောင်းအတူလေးတွေကိုရက်ကွက်နဲ့ကိုထွက်တာဆိုတော့အပြောက်ကြားဆန္ဒပြတဲ့ဟာမျိုးသူတို့နဲ့ဝုန်းတိုင်းကြီးရောက်လာခဲ့မယ်ဆိုရင်တော့ကိုရက်ကွက်ထဲကိုဖြစ်တဲ့အတွက် information သိတဲ့နဲ့တန်းပြီးတော့လူလူခွဲလိုက်လို့ရပါတယ
်။ဒါကြောင့်နေ့ဖက်အများဆုံးပါတဲ့လူငယ်တွေအချင်းညဘက်မှာလူမျိုးစုံပါဝင်လာတယ်လို့လည်းကိုတမ်းမြတ်စိုးကဆိုပါတယ
်ပို့ပြီးတော့ကောင်းနေတဲ့ကိစ္စကပါလဲဆိုတော့တချို့ဆိုရင်အပ္ပကြီးရွယ်ဟိုဘိုင်းနေတာနေသပိတ်လူဟာမျိုးစုံတနေရာတဲ့စုရက်ကိုသွားဖို့လိုက်ဖို့အတွက်ကအခက်အခဲရှိတယ်ဒါပေမဲ့ညာကင်းမှာလုပ်တဲ့ဟာမျိုးစုံကိုရက်ကွက်ထဲတင်ကိုဆိုတော့ရက်ကွက်ထဲတင်အလန်းကောင်းတူလေးတွေပတ်ကြလာဆိုတော့ပို့ပြီးတော့တောင်အပ္ပကြီးရွယ်ဟိုအပိုင်းနေရောပို့ပြီးတော့ပါဝင်လို့ရတာမျိုးတွေ့တယ်ပေါ့နေကင်းဆိုအိမ်ဆောင်နေရတဲ့သူတွေကဆဖွင့်လို့ရတာ
ဒီညဘက်ဆန္ဒပြပွဲတွေကစကိုင်းတိုင်းကလေးမျိုးနယ်အထိရောက်လာခဲ့ရမှာဒီဆန္ဒပြပွဲကိုဝေးရံခဲ့တဲ့ကိုနေမင်းကလည်
းဒီဟာတော့ကလေးမျိုးမှာများတစ်ပိတ်မှာအထီးလုံးပွဲပေါ့လူရဲတထောင်နေသားရှိနေကြတယ်များတစ်ပိတ်မှာလူတွေအတွက်အနေကင်းနေကြကျွန်တော်တို့ဂျပန်နေရာကလက်ရှိမြေလုံးလုံးမရှိဘူးအမောင်းနေတဲ့အတွက်အဓိကကဖြစ်နေကြလို့သူတို့နဲ့ထိတိုက်မတွေ့နိုင်ဘူးဟိုဒီလိုထိတိုက်တွေ့ကြလို့ရှိမှာကျွန်တော်တို့ကညအချိန်မှာကိုအရင်ကူတီတာဖြစ်တဲ့အတွက်ဘယ်လိုရှောင်းမယ်ဆိုတော့ကျွန်တော်တို့ကကောင်းကောင်းကြွချင်တာလေးတွေမင်းကတော့နားဆိုလူငယ်များလူပြ။ဟိုညဘကတော့ဒီလူမျိုးအဆုံးပဲဗျ။လူငယ်ရောလူရွယ်ရောလူစီပန်းမျိုးပါရဲ့ခင်ဗျ။ညဘကလည်းဘူးပူပြင်းတော့ဟိုမင်းကညဘကတော့ကျွန်တော်တို့စီပန်းရေးဆောင်နေလို့လည်းမရှိဘူး။တကြီးရောရဆောက်ပါလားခင်ဗျ။ခုံကြီးအစ်တကြီးခုံကြီးရဆောက်ဒီပေါ်မှာတက်ရပြီးတော့ကြာဆုံးတော့လေဒီနေ့ဆောင်မျိုးပေါ့အတွက်စတောင်းပေးရရင်ကျွန်တော်ကရှိရဗျ
။တကယ်တော့အခုလိုမန္တလေးမြို့နယ်တခြားနေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့လူများပြားသိဆုံးခဲ့ရတာကြောင့်မြန်မာနိုင်ငံအတွက်ဝန်ထဲချွေခွဲစရာနေ့တစ်နေ့ဖြစ်ရကြောင်းလဲ ဒီမှာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးကစနေနေ့မှာပဲပြောလိုက်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေပေါ်အကျန်းဖက်နေနေမှုတွေကိုကုလသမဂ္ဂအနေနဲ့လက်မခံနိုင်ကြောင်းနဲ့တာဝန်ရှိသူတွေကိုအရေးယူဖို့ရှင်းရှင်းလင်းလင်းပြောထားကြောင်းလဲ Facebook လူမှုကွန်ရက်မှာသတင်းထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာကျွန်တော်ဝင်းမြတ်ပါ